မြန်မာနိုင်ငံထဲမှာရောက်နေတဲ့တူရကီနိုင်ငံရဲ့ဝန်ကြီး Mr. Ahmet Davutoğlu ကိုသမ္မတဦးသိန်းစင်ကနေပြီးတော့မှဩဂုတ်လ9ရက်နေ့ကတွေ့ဆုံပါတယ်။မြန်မာနိုင်ငံဟာအချိန်တူကာလအတွင်းမှာပြည်ပြင်ပြောင်းလဲရေးကိုအောင်မြင်စွာဆောင်ရွက်နိုင်တဲ့နိုင်ငံတစ်ခုဖြစ်တယ်လို့နိုင်ငံတကာကအသိအမှတ်ပြုလေးစားကြတဲ့အကြောင်းနဲ့ရခိုင်ဒေသအရေးကိစ္စကြောင့်မလို့မြန်မာနိုင်ငံရဲ့အပြုသဘောဆောင်တဲ့ပုံရိပ်ကိုမထိခိုက်စေလိုတဲ့အကြောင်းတူရကီနိုင်ငံရဲ့ဝန်ကြီးကပြောတာကိုမြန်မာသမ္မတရုံးရဲ့အင်တာနက်ဆိုင်မင်နာမှာဖော်ပြထားပါတယ်။သူရဲ့အခုဒီခီးစဉ်အတွင်းရခိုင်ပြည်နယ်စီကုံကိုတွားခွင့်ပြုတဲ့အတွက်တမရကိုကျေးဇူးတင်စကားဆိုခဲ့တယ်လို့ပဲအဲ့ဒီဘက်ကပဂရိအခြေအနေတွေကိုလည်းတခြားနိုင်ငံတွေကိုရှင်းလင်းတင်ပြမယ့်အကြောင်းနဲ့လာမယ့်သတင်းပတ်ထဲဆော်ဒီအာရဗီယာနိုင်ငံမှာကျင်းပမယ့်အစ္စလာမ်ညီလာခံအဖွဲ့ OIC အစည်းအဝေးတွင်မှရခိုင်ဒေသရေးကိစ္စကိုရှင်းလင်းတင်ပြမယ်လို့လည်းတူရကီနိုင်ငံရဲ့ဝန်ကြီးကပြောသွားပါတယ်။ဒါ့အပြင်တူရကီနိုင်ငံကအလှူရှင်တွေပေးရလှူဒန်းလိုက်တဲ့အလှူငွေအမေရိကန်ဒေါ်လာတန်90ကိုရခိုင်ဒေသကဘေးတန်တဲ့သူတွေအတွက်အကူအညီပေးခြင်းတဲ့အကြောင်းလည်းပြောပါရယ်တူရကီနိုင်ငံရဲ့ဝန်ကြီးရဲ့အခုဒီခီးစဉ်ဟာတူရကီနိုင်ငံကအဆင့်မြင့်တာဝန်ရှိသူတူမြန်မာနိုင်ငံစီကိုပထမဆုံးလာရောက်တဲ့ခီးစဉ်ဖြစ်ပါတယ်ရင်းနှုန်းကတော့ဒီမြန်မာနိုင်ငံဆိုင်ရာတူရကီတန်ယုံကိုတခြားနိုင်ငံတွေနဲ့တွဲထားခဲ့ပေမဲ့အခုတော့တာမတ်ကြီးအဆင့်ကိုခန့်အပ်ထားပြီးဖြစ်ပြီးတော့ရန်ကုန်မြို့မှာယာယီတန်ယုံဖွင့်လှစ်တော့မှာလည်းဖြစ်ပါတယ်ခင်ဗျာ